Welcome to the Voice of America in Burmese.
သောရရှင်များမင်္ဂလာညနေခင်းမှာတနေ့တာအမောပန်းပြေးကြပါရလားခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်မေလ14ရက်တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00-9:00အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ1925ရိုးတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားကတာလပ်ပြစ်ဒုံးကျည်အမျိုးအစားသစ်တစင်ကိုဒီကနေ့ထပ်ပြီးတော့ဆန်းသက်လိုက်ပြန်ပါပြီ။ကျင်းသက်သမရသည့်အဖြစ်အီမန်နျူရယ်မာခရွန်မကြသေးခင်ကပဲချမ်းတစ္စာကျင်းဆိုပါတယ်။ကွန်ဂိုနိုင်ငံမှာတော့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတကြော့ပြန်ဖြစ်ပေါ်နေပါတယ်။ကမ္ဘာတစ်ဝှမ်းမှာတော့ငွေညစ်တဲ့ကွန်ပျူတာဗိုင်းရပ်စ်နဲ့တိုက်ခိုက်ခံရမှု၃ရက်တာရှိလာပြီဖြစ်ပေမဲ့ဘယ်သူကဘာရွယ်ချက်နဲ့ဘာကြောင့်လို့ရသလဲဆိုတာမသိရသေးပါဘူး။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။လေကျွန်းလူတက်မှုနောက်ဆက်တွဲအယူခံလှကိုဗန်ကောက်မြန်မာတန်ရုံအခွင့်နဲ့ထိုင်းရှိနေများကောင်စီပူးတွဲပြီးပြန်တင်သွားမှာဖြစ်ပါတယ
်။အယူခံတရားရုံးကိုတက်ဖို့ဆိုပြီးတော့အလုံးအဖြစ်စဉ်လုပ်ထားပါတယ်။ဗမာပြည်ကနေပြီးတော့ရှင်းနေကျုံနဲ့ဒီ CID ရဲမှုတွေအဖွဲ့ကနေပြီးတဲ့အကြံဉာဏ်အင်္ဂလိပ်လိုက်ထားတာပါ။ဆာမျက်နှာ9မျက်နှာအဲ့ဒီစာရွက်ကို
လူခွင့်ရေးရှင်းနေဦးအောင်မျိုးတန့်ပြောသွားတာဖြစ်ပါတယ်။ဒီကြောင့်လည်းဒီမြန်မာနိုင်ငံတွင်းကအလို့သမားတွေရဲ့လောက်ခလာစာအခြေအနေနဲ့နိုင်ငံတကာသတင်းလွှာတွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမှတ်သိနေထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကအရင်ကဆန့်သက်လေမရှိတဲ့တာလပ်ပြစ်ပဲ့ဒိန်းတက်ဒုံးကျည်အမျိုးအစားသစ်တစ်စင်းကိုဒီကနေ့တနင်္ဂနွေနေ့မှာဆန့်သက်ပါတယ်။အခုဆန့်သက်တဲ့ဒုံးကျည်ကအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရည်ဖြစ်ဒုံးကျည်ဖြစ်ပြီးကီလိုမီတာ4500ကျော်ထိရောက်ရှိနိုင်တယ်လို့လည်းပြောဆိုကြပါတယ်။ဒီဆန်တမ်ဟွာဆိုရင်မြောက်ကိုရီးယားအပေါ်နိုင်ငံအားလုံးတို့ကဒဏ်ခတ်ပိတ်ဆို့မှုအခုထက်ပိုပြီးပြင်းပြင်းထန်ထန်ချမှတ်ဖို့ပြသလိုက်တဲ့အချက်ဖြစ်ပါတယ်လို့အမေရိကန်သမ္မတအင်ဂျီရိုဂျင်ညာချက်ကဖော်ပြပါတယ်။မြောက်ကိုရီးယားရဲ့လုပ်ရက်ကဒေတာတွင်ချင်းချောင်မှုကြီးဖြစ်တယ်လို့မြောက်ကိုရီးယားရဲ့လက်နက်အစီအစဉ်တွေအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်တွေကိုလည်းချိုးဖောက်ရာရောက်တယ်လို့ဂျပန်နဲ့တောင်ကိုရီးယားတို့ကချက်ချင်းဆိုသလိုတုံ့ပြန်ကြပါတယ်။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတော့ဖြစ်လာနိုင်ရည်ရှိတဲ့အရေးပေါ်အခြေအနေတွေအလုံးအတွက်ပြင်ဆင်ထားကြဖို့ညွှန်ကြားထားတယ်လို့ဝန်ကြီးချုပ်ယုံကပြောဆိုပါတယ်။အခုလိုပယ်တင်းတဲ့ဒုံးကျည်ဆန့်တမှုကဂျပန်နိုင်ငံအတွက်အကြီးအကျယ်ချင်းချောက်မှုဖြစ်တယ်လို့ဂျပန်ကာကွယ်ဝန်ကြီးကပြောဆိုလိုက်ပြီးဆန့်တမှုဆိုင်ရာသတင်းအချက်အလက်တွေစုဆောင်ပြီးသုံးသပ်ရေးအမေရိကန်ပြည်ထောင်စုတောင်ကိုရီးယားနိုင်ငံတို့နဲ့နီးနီးကပ်ကပ်ဆောင်ရွက်နေတယ်လို့လည်းတူချုံမြို့တော်မှာကာကွယ်ဝန်ကြီးကသတင်းထုတ်တွေကိုပြောဆိုပါတယ်။မြောက်ကိုရီးယားဘက်ကဒီကနေ့ဆန့်သက်လိုက်တဲ့ဒုံးကျည်ကကီလိုမီတာ2000ကျော်အထိရောက်ရှိနိုင်ပြီးမိနစ်30ကြာလေထဲမှာပြန့်တက်နိုင်တဲ့တာဝလက်ပစ်ဒုံးကျည်အမျိုးအစားသစ်ဖြစ်နိုင်တယ်လို့သူကပြောပါတယ်။ကီလိုမီတာ900ကျော်အထိလေထဲမှာပြန့်တက်ခဲ့ပြီးတဲ့နောက်ဂျပန်ပင်လယ်ထဲကိုကျရောက်ခဲ့တာလို့လည်းဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။မြောက်ကိုရီးယားရဲ့တခုတည်းသောအကြီးဆုံးမဟာမိတ်နိုင်ငံလည်းဖြစ်အဓိကကြားတဲ့ကုန်သွယ်ဖယ်လည်းဖြစ်တဲ့တရုတ်နိုင်ငံကတော့ဒေတာရင်းတင်းမာမှုတွေတိုးလာမဲ့အရေးကိုရှောင်ရှားဖို့ပြောဆိုလိုက်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကတော့မြောက်ကိုရီးယားဘက်ကကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တဲ့အပေါ်မှာစန့်ကျင်တဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်ရှင်။
ကျင်းသက်သမရသည့်အမန်နျူယယ်မက်ခရွန်ဟာဒီကနေ့မေလ14ရက်နေ့မှာပဲသမရဖြစ်တဲ့ကျင်းသက်စာချိန်ဆလိုက်ပါပြီ။သမရသည့်မက်ခရွန်ကိုတာဝန်ကနေအနားယူသွားပြီးဖြစ်တဲ့သမရဟောင်းဖရန်ဆွာအလောင်းကအဲလီဆင်နန်းတော်မှာဒီကနေ့မနက်ပိုင်းကတနားရီကြာတွေ့ဆုံခဲ့ပါတယ်။သမရအဖြစ်နဲ့ကျင်းသက်စာချိန်ဆပြီးတဲ့နောက်ကျင်းသက်သမရမက်ခရွန်ကသူ့ရဲ့အဓိကရည်မှန်းချက်ကပြင်သစ်နိုင်ငံကိုတစုတစည်းတည်းဖြစ်အောင်လုပ်သွားဖို့ဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဝက်စ်မျိုးကအလီစီသမရနန်းတော်မှာဒီကနေ့ပြုလုပ်တဲ့ကျန်းသက်စာကျင်းဆိုပွဲအခမ်းအနားအတွင်းမှာတော့ပြင်သစ်ဖွဲ့စည်းပုံအခြေခံဥပဒေကောင်စီဥက္ကဋ္ဌလော်ရန်ဖော်ဘီယုစ်ကလည်းရွေးကောက်ပွဲရလဒ်တွေကိုကြီးညာခဲ့ပါတယ်။ဝက်စ်မျိုးကရှောင်းဇလီစီလမ်းမကြီးမှာဆိုရင်လည်းပြင်သစ်ပြည်သူတွေကသမရတစ်ကိုကြိုဆိုနှုတ်ဆက်ခဲ့ကြပြီးတော့မစ္စတာမက်ခရွန်ဟာအညာတရစစ်တီဘိတ်မှာတွားရောက်ပြီးတော့လွန်သူပန်းခွေချခဲ့ပါတယ်။အသက်39နှစ်အရွယ်ရှိဖြစ်တဲ့မက်ခရွန်ဟာအလယ်လက်ဝါရီတဦးဖြစ်ပြီးတော့ပြီးခဲ့တဲ့မေလ9ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့ပြင်သစ်သမိုင်းမှာနပိုလီယံနောက်ပိုင်းအငယ်ဆုံးသမ္မတဖြစ်လာခဲ့တာပါ။ဒါပြင်သူဟာ1958ခုနှစ်ကပြင်သစ်သမဟောင်းချားလ်စ်ဒီဂေါလ်စတင်ခဲ့တဲ့ပြင်သစ်မပြင်သစ်နိုင်ငံတော် Fifth Republic ရဲ့ရှေ့ရောက်မြောက်သမ္မတဖြစ်ပါတယ်ခင်ဗျာ
။ကွန်ပျူတာဖိုင်တွေကိုဖွင့်မရအောင်လုပ်လိုက်ပြီးပိုက်ဆံတဲ့ရွေးမှပြန်ပေးတဲ့ကွန်ပျူတာမာဝဲလ်နဲ့ကမ္ဘာနိုင်ငံအတော်များများမှာတောင်းနေချီတဲ့ Data Network ကွန်ပျူတာအချက်အလက်ကွန်ရက်တွေတိုက်ခိုက်ခံရမှုဟာဆိုရင်ဒီကနေ့တနင်္ဂနွေနေ့မှာ3ရက်မြောက်နေ့ကိုရောက်ရှိလာပြီဖြစ်ပေမဲ့ဘသူလက်ချက်ဆိုတာမသိရသေးပါဘူး လုံခြုံရေးအတွက်ကွန်ပျူတာစနစ်တွေကိုအပ်ဒိတ်လုပ်ကြဖို့ကွန်ပျူတာကျွမ်းကျင်သူတို့ကတိုက်တွန်းပါတယ်ငွေပေးပြန်ရွေးမှာကွန်ပျူတာအချက်အလက်ဖိုင်တွေကိုပြန်ဖွင့်ပေးတယ်ရန်ဆမ်ဝဲနဲ့တိုက်ခိုက်ခံရသူတွေအနေနဲ့လဲတောင်းနဲ့ငွေကိုမပေးကြဖို့ကွန်ပျူတာကျွမ်းကျင်သူတို့ကအကြံပြုထားပါတယ်ပြန်ရွေးငွေအနေနဲ့ကတော့အမေရိကန်ဒေါ်လာ300နဲ့ညီမျှတဲ့ဒီဂျစ်တယ်ငွေကြေး ဝန်နာခရိုင်ငိုချင်းလို့လားလို့နာမည်ပေးထားတဲ့ငွေညစ်တဲ့ကွန်ပျူတာဗိုင်းရပ်စ်ကိုတီထွင်သူတွေကတော့ဒီဗိုင်းရပ်စ်နဲ့တိုက်ခိုက်ခံရသူတွေအနေနဲ့တိုက်ခိုက်ခံရပြီးသုံးရက်အတွင်းတောင်းထားတဲ့ငွေကိုပေးဖို့ပြက်ကွက်မယ်ဆိုရင်တော့နောက်နေ့မှနှစ်ဆပေးပြီးရွေးရမယ်လို့ပြောဆိုထားတာပါဗိုင်းရပ်စ်နဲ့ကိုဗစ်
ခုနှစ်အတွင်းအချက်အလက်ဖိုင်တွေကိုပြန်ပြီးမရွေးဘူးဆိုရင်တော့ဒီဖိုင်တွေကိုဖျက်ပြစ်မယ်လို့လည်းကွန်ပျူတာစိုက်ဘာဖောက်ထွင်းသူဟက်ကာတွေကသတိပေးထားပါတယ်ရှင်။ကော့ဒရီဦးဆောင်တဲ့စီးရီးယားတပ်တွေဟာစီးရီးယားနိုင်ငံမြောက်ပိုင်းကရက်ကာမြူးအပြင်ဘက်မှာ IS စစ်သွေးကြောင်းနဲ့တိုက်ပွဲတွေဖြစ်နေတယ်လို့စီးရီးယားလူခွင့်ရေးဆောင်ကြီးအဖွဲ့ကတက်ကြွလှုပ်ရှားသူတို့ကစနေနေ့မှာပြောလိုက်ပါတယ်။ရက်ကာမြူးမှာအစ္စလာမ်အစွန်းရောက်တွေကိုစတင်လိုက်ခဲ့တဲ့စစ်ပွဲတွေကိုလာမယ့်လအနည်းငယ်အတွင်းမှာစတင်လာနိုင်ပွဲရှိတယ်လို့လည်း SDF တပ်ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ကတောက်ချာနေကပြောကြားခဲ့ပါတယ်။ IS အစ္စလာမ်အစွန်းရောက်တွေကိုစတင်နေမဟာမိတ်တွေဟာရက်ကာမြို့ကိုပြန်လည်တည်ယူနိုင်ဖို့အတွက်ကြိုးပမ်းနေကြတာဖြစ်ပါတယ်။SDF
ဒီဝေဘီကတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6:00ခွဲကနေ9:00အထိလိုင်းဒိုမီတာ16.6765၊လိုင်းဒိုမီတာ19.6765၊လိုင်းဒိုမီတာ25.9769တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
ဒီဝေမြန်မာဝိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်။ကျောင်းနိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့တခုတည်းသောရပ်ဝင်းနဲ့လမ်းမကြီးများဆန်ရညီလာခံမှာဒီကနေ့တရုတ်သမ္မတရှီကျင်းပင်အဖွဲ့စကားပြောပါတယ်။အာရှအာဖရိကနဲ့ဥရောပကြားဆက်သွယ်ရေးလမ်းကြောင်းတွေကိုတွေ့ချက်ပြီးကမ္ဘာ့ဖွံ့ဖြိုးရေးကိုမြှင့်တင်နိုင်မယ့်နီလန်တစ်ခုအဖ မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်လက်ဒင်းကြီးလာခံကိုတက်ရောက်နေတာပါဒီကလင်းပူလမ်မာကြီးလို့တည်ကြတဲ့အာရှအာဖရိကနဲ့ဥရောပတိုက်ကြီးတွေကိုချိတ်ဆက်ဖြတ်တမ်းမဲ့လမ်းကြောင်းကိုတော့လုံခဲ့တဲ့နှစ်ပေါင်း2000ကျော်ကကျွန်တော်တို့ရဲ့ဘိုးဘွားတွေကလွင်ပြင်နေတိုက်ခိုက်လာရတွေကိုကုန်းချောင်းခီးနဲ့ဖြတ်တမ်းပြီးအစာပြုတ်ခဲ့ကြတာဖြစ်တယ်လို့တရုတ ဒီရဲ့တရုတ်တကံဖြစ်ပါတယ်လို့လည်းတရုတ်ခေါင်းဆောင်ကပြောဆိုသွားပါတယ်ဒီရှေဟောင်ပူလမ်းမာကြီးတွေကနိုင်ငံတွေကယင်းဒီပွင့်လဲစွာညှိနှိုင်းရေးကိုဖွင့်လှစ်ပေးခဲ့တာဖြစ်တယ်လို့လူသားဖြစ်တည်မှုတမိုင်းမှာကြီးကြဲခံရတဲ့အခန်းကဏ္ဍတစ်ခုလည်းဖြစ်ပါတယ်လို့ထပ်လောင်းပြောဆိုသွားပါတယ်ရထားလမ်းကြောင့်ရှေလမ်းကြောင့်နေပါဝင်ချိတ်ဆက်မဲ့လမ်းကြောင့်နေစီမံကိန်းအတွက်
ဒေါ်လာတန်ထောင်နဲ့ချီပြီးထက်ဝင်မယ်လို့လဲတရုတ်သမ္မတရှီကဂရီပြုပြောဆိုသွားပါတယ်ရှင်ယူကရိန်းနဲ့ရုရှားနဲ့နိုင်ငံတွေသက်တမ်းကယူကရိန်းဆိုရထင်းချုပ်ထားတဲ့နေရာကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေမှာအရက်သား၄ယောက်သေဆုံးသွားတာဟာရုရှားလိုလာတဲ့ခေါ်တော်ရေးသမားတွေရဲ့လက်ချက်ဖြစ်တယ်လို့ယူကရိန်းတာဝန်ရှိသူတွေကပြစ်တင်လိုက်ပါတယ်ခေါ်တော်ရေးသမားတွေထိန်း ဒီကနေ့မေလာဆယ်ရက်နေ့မှာပဲသမားဖြစ်တဲ့ဒေါက်တာဘာရီနောက်တယောက်ကတော့ဆေးဥမာရောက်နေပြီးတော့အခြေအနေကတော်လေးဆိုးရင်စရာကောင်းတယ်လို့ပြောပါတယ်။မုံကျဲတိုက်ခိုက်တာတွေတည်ဆုံးနိုင်တဲ့ပတ်သက်ပြီးတော့ခွဲထွက်ရေးသမားတွေဘက်ကချက်ချင်းတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ဒါပေမဲ့အဲ့ဒီအနီးအနားပတ်ဝန်းကျင်ကလူတွေကတော့ဒါကိုအတည်ပြုပြောကြားခဲ့ပါတယ်ခင်ဗျာ။
ဒီမိုကရက်တစ်ကွန်ဂိုနိုင်ငံမှာအီဘိုလာဗိုင်းရပ်စ်ကူးစက်သေဆုံးမှုတကြောပြန်ပြန့်ထွက်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။နိုင်ငံအရှေ့မြောက်ပိုင်းမှာ Ebola virus ကူးစက်ဖြစ်ပွားမှုကြောင့်လူ3ဦးသေဆုံးတယ်လို့ကွန်ဂိုကျန်းမာရေးဝန်ကြီး Oli Ilunga ကမနေ့စနေနေ့ကကြေညာပါတယ်။ Ebola ကူးစက်ပြန့်နှံ့မှုအပေါ်လိုအပ်တဲ့အတိုင်းအတာအထိဆောင်ရွက်ထားတယ်လို့တာဝန်ရှိသူတွေကပြောဆိုထားတယ်လို့လူတို့အနေနဲ့အကြောက်မလွန်ကြဖို့ကိုလည်းကျန်းမာရေးဝန်ကြီးကတိုက်တွန်းပါတယ်။Ebola 22ရက်နေ့က3ဦးသေဆုံးခဲ့ရတဲ့ဒေသကိုကျန်းမာရေးလုံခြုံရေးချထားနိုင်ဖို့အတွက်ကွန်ဂိုအာနာပိုင်းတွင်လည်းဆောင်ရွက်နေတယ်လို့ WHO ကပြောဆိုပါရတယ်။အဲ့ဒီဒေသမှာ Ebola ကူးစက်ထားသူလို့ယူဆထားသူနောက်ထပ်12ဦးလည်းရှိနေပါတယ်ရှင်
။ယူရိုနိုင်ငံမြောက်ပိုင်းကိုရိုဆန်ပြည်နယ်ပစ်ကာလာမြို့မှာပြင်းထန် 5.8 magnitude ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့တာကြောင့်2ယောက်သေဆုံးပြီးတော့220ကျော်ဒဏ်ရာရသွားတယ်လို့ Iran ဆိုရသတင်း Agency IRNA ကပြောလိုက်ပါတယ်။ဒီငလျင်ဟာစနေနေ့ကဖြစ်ပွားခဲ့တာဖြစ်ပြီးတော့ငလျင်ဖြစ်ဖြစ်ပြီးချင်းမှာပဲဒီဒေသကိုကယ်ဆယ်ရေးအဖွဲ့38ဖွဲ့စည်းလွှတ်ထားတယ်လို့လာကျန်းဒီအဖွဲ့ကပြောပါတယ်။ဒဏ်ရာရသူတွေနဲ့အသက်ရှင်ကျန်ရသူတွေက80ရာခိုင်နှုန်းကိုရပ်ဖြစ်နေပြီးတိစောက်ထားတဲ့နေရာတွေကိုရွှေ့ပြောင်းပေးထားတယ်လို့လာကျန်းဒီအဖွဲ့ကပြောပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်သိညီထိုင်းနဲ့ကိုညာနိုင်တို့ပြောပြခဲ့ကြတာပါ။ VU ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုVOA ရဲ့ internet စာမျက်နှာ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်နေပါတယ်။ဗြိတိသျှလူငယ်အုပ်တပ်ပြခံရတဲ့လေကျွန်းလူတက်မှုနဲ့ပတ်သက်လို့တည်တံပေးခံထားရတဲ့မြန်မာရွှေပြောင်းလူငယ်အုပ်ရဲ့အယူခံကိုမတ်လ၁ရက်နေ့ကပယ်ချခဲ့ပြီးနောက်ပိုင်းမှာမြန်မာနိုင်ငံဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေကထိုင်းဘ ഹു တရားရုံးချုပ်ကိုတင်ဖို့ပြင်ဆင်ထားတဲ့အယူခံကိုထိုင်းရှိနေများကောင်စီကိုပေးအပ်လိုက်ပြီဖြစ်ပါတယ်။ဒီအယူခံကိုမြန်မာတန်ရုံးအဖွဲ့နဲ့ထိုင်းရှိနေများကောင်စီတို့အတူသွားတင်မှာဖြစ်ပါတယ်။ VOA သတင်းတော့မအေးမှသတင်းပေးပို့ထားတာ
ပါ။မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုပင်းဆိုင်ရာကျွမ်းကျင်သူတွေဟာမတ်လ26ရက်နေ့ကနေမတ်လ29ရက်နေ့ထိထိုင်းနိုင်ငံကိုလာရောက်ခဲ့တဲ့၄ရက်တာခရီးစဉ်အတွင်းမှာမြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံအတွက်ပြင်ဆင်မှုတွေကိုမြန်မာတန်ရုံးကိုစားသူရှေ့နေဦးအောင်မျိုးသက်နဲ့အတူပူးပေါင်းပြင်ဆင်မှုတွေလုပ်ခဲ့တာပါ။အချက်အလက်တွေစုဆောင်းပြီးတဲ့နောက်မြန်မာပြည်ကိုပြန်သွားခဲ့ပါတယ်။မေလမှာတော့သူတို့ရဲ့အကြံပြုချက်တွေပါဝင်တဲ့စာမျက်နှာ9ပြန်လာရှိတဲ့အယူခံပြင်ဆင်ချက်တွေကိုထိုင်းရှေ့နေများကောင်စီကိုပေးအပ်လိုက်ပြီးဖြစ်ကြောင်းမြန်မာတန်ရုံးကိုစားသူရှေ့နေဦးအောင်မျိုးသက်ကပြောပါတယ်
။အချင်းမြင့်တရားရုံးကိုအယူခံတက်တဲ့အချိန်ကြရင်တော့ထိုင်းရှေ့နေများကောင်စီနဲ့အဲလိုမြန်မာတန်ရုံးအဖွဲ့နဲ့အယူခံတရားရုံးကိုတက်ဖို့ဆိုပြီးတော့အလုံးအခြေစဉ်လုပ်ထားပါတယ်။သမားဒီကနေပြီးတော့ရှင်းနေကျုံနဲ့ဒီ CID ရဲမှုတွေအဖွဲ့ကနေပေးတဲ့အကြံဉာဏ်အင်းလေးလိုက်ထားတာပါ။စာမျက်နှာ9မျက်နှာအဲ့ဒီစာရွက်ကိုမြန်မာနိုင်ငံတိုင်ရင်းကနေပြီးတော့ထိုင်းရှင်းနေမှာကောင်စီကိုသွားအလိုက်ပါ။သူကဒီပုံမှာမူတည်ပြီးတော့ထိုင်းရှင်းနေမှာကောင်စီကနေပြီးတော့ဒီဟာနဲ့ပူးပေါင်းသုံးသပ်ပြီးတော့သူတို့အယူခံလျှောက်လှဲချက်ရေးမှာပါ။အဲ့အယူခံလျှောက်လှဲချက်ကိုတင်နေနေကြရင်တော့မြန်မာနိုင်ငံတိုင်ရင်းအဖွဲ့နဲ့သူထိုင်းရှင်းနေမှာကောင်စီနဲ့သွားရောက်တင်မယ်လို့အငယ်တို့ဆိုပြထားပါတယ
်။အယူခံပြင်ဆင်မှုကိုထိုင်းရှင်းနေမှာကောင်စီဘက်ကအပြီးသတ်လုံဆောင်ပြီးပြီဆိုရင်တော့မေလ23ရက်နေ့မှာအယူခံတရားမှာဖြစ်ပြီးမပြီးသေးရင်တော့အယူခံရက်ကိုထပ်တိုးပြီးတောင်းဆိုသွားမယ်ဆိုပြီးဥအောင်မျိုးတန်ကပြောပါတယ်
တကယ်လို့အငယ်တို့ပြီးရဲ့ဆိုရင်တော့23ရက်နေ့မတိုင်မီတင်ပါပါတကယ်လို့မပြီးဘူးဆိုရင်လည်းအယူခံဥပဒေရနောက်တစ်လထပ်တိုးခွင့်ရှိပါတယ်အခုကပထမတစ်ချိန်အချိန်မမီလို့ဒုတိယထပ်တိုးလာတယ်ဒုတိယအယူခံဟိုပေါ်ရက်တိုးတောင်းတဲ့ဒုတိယအချိန်မှာအငယ်တို့ထင်တာကတော့အငယ်တို့မြန်မာဘက်ကနိုင်ငံတော်ကကိုစားပြုတဲ့အကြံပေးဖွဲ့ပြီးတဲ့အကြံပေးစာမျက်နှာကတော့ပြည့်စုံသွားပါပြီဒါပေါ်ပြီးတော့တုံ့တက်မှာပါဒါပေမဲ့အခုကအယူခံပထမဆုံးအယူခံတရားရုံးကပြောတဲ့စကားကအချက်လက်တွေကိုအဟောင်းနဲ့ပါတယ်လို့အစ်စ်တွေလည်းပါစီခြင်းနဲ့စကားရှိပါတယ်ဒါကြောင့်အငယ်တို့ကဒီအမှုလဲစာမျက်နှာ၄ရောင်ကျော်ကနေပြီးတော့လိုအပ်တဲ့အချက်ကလေးတွေကိုအငယ်တို့ပြည့်စုံအောင်ဖြည့်ရထားပါတယ်မြန်မာနိုင်ငံရှိနေကြုံကအဖွဲ့တရားသူကြီးအဖွဲ့နဲ့ဒီ CID အဖွဲ့တွေလည်းပူးပေါင်းပြီးတော့အကြံဉာဏ်ပေးကြပါတယ်ဟိုခုနှစ်မျက်နှာဆိုတော့အငယ်တို့ကပြီးတဲ့အကြံဉာဏ်ပါအငယ်တို့က short to the point ဆိုတာပါလဲဆိုတော့ဒီစာမျက်နှာ၄ရောင်နဲ့ကနေပြီးတော့ရွေးထုတ်တဲ့အချက်တွေပါဒီအချက်တွေကကိုယ့်အခံလေးနှစ်ယောက်တဲ့အားသာလေးဆိုတဲ့အချက်မျိုးဒါတွေပါ
အယူခံလာတဲ့မှာတော့တရားခဏ၏ဘက်ကနေအားကောင်းတဲ့ထိရောက်တဲ့အချက်လက်တွေကိုထည့်သွင်းလာတယ်ဆိုပေမဲ့လည်းတရားခဏ၏ဖြစ်တဲ့မြန်မာလူငယ်နှစ်ဦးဘက်ကလည်းအခင်းဖြစ်ပွားစဉ်မှာအားနည်းချက်တွေရှိခဲ့တယ်လို့လည်းရှေ့နေဦးအောင်မျိုးသားကဆိုပါတယ်
။ဒီရှေ့နေမှာကောင်းစီရောက်မှာစကားပြောခြင်းလုံးကဒီအမှုနဲ့ပတ်သက်လို့ပထမဆုံးမှတည်တံဒုတိယကလည်းတည်တံအတည်ပြုတယ်။အဲဒီတော့နောက်ဆုံးရောက်မှာလည်းအခြေအနေဆိုတော့ပြောမရသေးဘူး။ပြောမရသေးပေမဲ့အကယ်တို့ကအကောင်းဆုံးဖြစ်တဲ့အချက်တွေကိုလည်းရည်ထားပါတယ်။ဒါပေမဲ့ကလေးတွေဘက်ကလည်းအားနည်းချက်ဆိုတာလေးတွေရှိပါတယ်ဥပမာဆိုတော့ကာနာမှာအညာအချိန်မတော်ပြာတောက်တဲ့ကိတာပြီးတဲ့အချက်တွေနောက်ချက်ကတတ်ပါတယ်ဆိုတဲ့အကြောင်းဝန်ခံတဲ့အချက်တွေနောက်တစ်ခါတည်တဲ့ဒီပိကတယ်လီဖုန်း 4S ကိုအပ်ပြီးတဲ့ဆိုတဲ့ကိစ္စတွေကတော့အနည်းငယ်ရှိပါတယ
်မြန်မာရှေ့ပြောင်းလို့တမခန့်မှန်းရေ၄000လောက်အလုံးလုံးကန်နေတဲ့လက်ကျောမှာ2014ခုနှစ်စ ဆက်တင်မာလာဆန်ငါရဲ့နေ့ကလူသက်မှုဖြစ်ပွားခဲ့ပါတယ်။၂၀၁၄ခုနှစ်ဆက်တင်မာလာကိုမိုင်းမှာတော့လူသက်မှုနဲ့တရားစွဲဆိုခံထားရတဲ့မြန်မာလူငယ်နှစ်ဦးကိုတနည်းကြော်ကြားထိုင်းနိုင်ငံရဲ့ကော့စမိတ်ကျင်းထောင်မှာဖမ်းဆီးထားပြီး၂၀၁၅ခုနှစ်ကိုမိုင်းမှာထိုင်းနိုင်ငံကော့စမိတ်တရားရုံးကနေအမှုခွန်နှုတ်နဲ့အမြင့်ဆုံးပြစ်ဒဏ်ဖြစ်ဒေသံပေးခဲ့ပြီးမန်ခွန်ကျင်းထ
ထုတ်ထားတဲ့အနေဆုံးလောက်ခလာစာကိုပြောင်းလဲတိုးမြှင့်ပေးမယ်ဆိုရင်တော့အိန္ဒိယနိုင်ငံတွင်နဲ့နှိုင်းရှင်ကြည့်ရင်နေကြနေစေပဲလို့လူသမားကြီးလှုပ်ရှားသူတွေကပြောပါတယ်မြင်မခတဲ့အေဂျင်စီရဲ့ကိုကောင်းမြတ်ဖြူကဖီယူရီအတွက်သတင်းပေးပို့ပါတယ်မနက်ငယ်နေ့ဆုံးလောက်ခလာစာကို နောက်ထပ်သတင်းကိုလည်းအနေဆုံးအခကြေးငွေဥလီရဲ့ပုံမှန်9600ရောဥလီရအမျိုးသားကော်မတီဟာပြောင်းလဲလာတဲ့အခြေအနေပေါ်မူတည်ပြီးအနေဆုံးအခကြေးငွေနှုန်းထားကိုနှစ်နှစ်တခါပြည်ထောင်စုအစိုးရရဲ့အတည်ပြုချက်နဲ့ကြေညာရမယ်လို့လည်းပါစီထားပါတယ်။ဒါပေမဲ့တုံးမြင့်ပေးဖို့တောင်းဆိုနေတဲ့အနေဆုံးလောက်ခလာစာတနည်း9600ဟာအင်္ဂလိပ်နိုင်ငံတွေမှာပေးတဲ့လောက်ခလာစာရဲ့တဝက်အနေထားမှသာရှိသေးတယ်လို့လည်းစ ကျွန်တော်တို့6ရာကိုတုံးမြင့်ပေးခဲ့မယ်ဆိုရင်တောင်မှကျွန်တော်တို့အင်္ဂလိပ်နိုင်ငံလေးရဲ့တက်ဝက်ပဲရှိသေးတယ်အရင်ဆုံးတော့အခုတုံးတော့6ရာမှာကတုံးချိုးတချို့ပဲရှိတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီအနေဆုံးကျွန်တော်အင်္ဂလိပ်ချင်းရှိတဲ့ထိုင်းနဲ့တွေ့တယ်ထိုင်းမှာတပေါင်းကျော်နေပြီဒါတုံးရအမြန်မာဝင်နဲ့တွေ့ရင်တပေါင်းကျော်နေပြီအခုလက်ရှိမှာတုံးတော့6ရာဆိုတာတုံးချ ထံပေးဖို့လိုတယ်လို့မတက်တအောင်ကအခုလိုဆက်ပြောပါသေးတယ်
။ကျွန်တော်တို့တိုင်းရဲ့ပြည်ထောင်စုအဓိကရင်းမြစ်ကလုခလာစာတိုးတိုင်းကိုယ်စင်းလုံးကတက်လိရှိရပါတော့။ပြီးတဲ့အခါကျတော့လုခလာစာတိုးတိုင်းလည်းပဲဒီအနည်းဆုံးခအချင်းဝင်မှာပြီးခဲ့တဲ့3600တက်မှတ်တုန်းကလည်းပဲတိကျတဲ့ဥပဒေကိုတိတိကျကျပြောထားတာမရှိတော့အလုပ်ရှင်တွေဘက်ကနေပြီးတော့ပေါ့နော်။လိုအားကောင်းပုံချမှုတွေရှိရဲ။နောက်တစ်ခုကကျတော့သူတို့အရင်ဆုံးသိထားတဲ့ဒီခံစား권တွေဖျောက်ချပလိုက်တာတွေရှိရဲဆိုတာမျိုးတွေကျွန်တော်တို့တွေ့ကြရတယ်။ဒါတွေကိုကျွန်တော်တို့တွေကနေပြီးတော့ဒီအခုလက်ရှိထပ်ပြီးတော့ဟိုလောက်ခလာစာတိုးမြင့်မယ်ဆိုလို့ရှိရင်ဒီအပိုင်းတွေမှာလည်းပဲဥပဒေအရတိတိကျကျပြဋ္ဌာန်းပေးဖို့အတွက်အကောက်ွယ်ပေးဖို့အတွက်လိုအပ်တယ်လို့ကျွန်မအနေနဲ့မြင်တယ်။ပြီးတဲ့အခါကျတော့ဒီအခုလက်ရှိပေါ့နော်ဟို5600ဟုတ်ပြီ5600အပေါ်မှာကျွန်မအနေနဲ့ comment ပေးချင်တာတော့တိုးဖို့မလိုအပ်ဘူးလားဆိုတော့တိုးဖို့လိုအပ်တယ်။ကိုယ်စင်းတော့ဝင်လည်းပဲဘလို့ထင်ရှားမလဲဆိုတဲ့အရာကိုလည်းပဲထည့်သွင်းစဉ်းစားပေးသိချင်တယ်လို့ကျွန်မအနေနဲ့ပြောပါပြောချင်ပါတယ်။
မြန်မာနိုင်ငံခုတ်သမားကြီးကောင်စီဖွဲ့ဝင်ဥပဒေအကြံပေးတရားလွတ်တော်ရှိနေဦးထေကတော့လူ့သမားတွေကိုအနေဆုံးလောက်ခတိုးမြင့်ပေးလိုက်တဲ့အခါအစိုးရအနေနဲ့ကုံစင်းလုံးမတက်အောင်ထိန်းကြီးပေးဖို့လိုပြီးအဲ့ဒီအချက်ဟာအစိုးရအတွက်အခက်အခဲရှိနိုင်တယ်လို့လည်းအခုလိုပြောပါတယ
်။လူ့ခလာသားတွေအဲဒီတိုးမြင့်တက်မှတ်တာကတော့ကျွန်တော်တို့ဒါဆိုခါကျရင်ဥပဒေပုံမှန်၅ဓာခွဲရပါတော့เนาะဒါနှစ်နှစ်မှအနည်းဆုံးတစ်ချိန်ပြည်စင်သားမှာအဲကြတော့လက်ရှိကာလကအဲ့ဒီကာလတွေရောက်နေတာပေါ့နော်အဲ့လိုတိုးမြင့်တက်မှတ်ပြီးမှတခါအလုပ်သမားတွေရဲ့စောင့်နေအဆင်ပြေဖို့ဟာငွေကြေးဖောက်မမှုတွေကတည်ငြိမ်မှုလိုပါတယ်နော်ဒါကကိုယ်ရင်းလုံးကလည်းမကြည်ညိုမှုလိုပါတယ်အဲ့လိုမဟုတ်ရင်အလုပ်သမားတွေကတောင်းလို့မဆုံးနော်ဘောင်စောင့်နေမှာမလုံလောက်တဲ့အတွက်အဲ့လိုဖြစ်တယ်အဲ့ကြောင့်မို့တစ်ခါကလည်းနိုင်ငံတော်အစိုးရနေရတဲ့အဲတည့်ရဲ့စီးပွားရေးနိုင်ငံတော်စီးပွားရေးဖွံ့ဖြိုးတိုးတက်မှုလို့ကအောင်မြင်မှုလိုပါတယ်ဒါပေမဲ့ပြီးခဲ့တဲ့2005ရွေးကောက်ပွဲမှာတက်လာတဲ့ NLD ဆိုရတဲ့တနှစ်တာပြည့်တဲ့အခါမှာတုံ့ပြန်ချက်ရကွာစီးပွားရေးလုပ်ငန်းတွေမှာအောင်မြင်မှုနည်းပါးတွေ့ရတယ်အဲနည်းပါးတာတွေ့ရတဲ့အတွက်ဒီကြံနဲ့ကိုယ်စင်းညုံထိဖို့ထိမ့်သိမ့်ဖို့နဲ့ငွေကြေးဖောက်မမှုထိမ့်သိမ့်ဖို့ကမလွယ်ဘူးလို့ယူဆတယ်အဲကြတော့အဲ့ဒါကတော့ဒီလက်ရှိ NLD အစိုးရရဲ့စီးပွားရေးပေါ်စီကိုပုံတော့မူတည်ပါတယ်အဲကြတော့သူ့ရဲ့စီးပွားရေးပေါ်စီကိုလေ့လာတော့လဲသူကမျိုးရတဲ့ညရေးကိုခြေခံထားတဲ့မျိုးစီးပွားရေးမူဝါဒကိုချစ်တဲ့အတွက်အခက်အခဲရှိနိုင်တယ်လို့ယူဆပါတယ်
အနေဆုံးလောက်ခလာတာတိုးဖို့အတွက်တော့လုံသမားအကြီးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့လုံသမားတွေပူးပေါင်းပြီးတော့ပြီးခဲ့တဲ့အပြည်ပြည်ဆိုင်ရာလုံသမားများနေမှာထုတ်ပြန်ချက်တွေနဲ့တောင်းဆိုခဲ့ကြပါလိမ့်မယ်မြန်မာနိုင်ငံမှာခုတော်တော်ဆယ်သတ်မှတ်ထားတဲ့အနေဆုံးလောက်ခချက်3600ကိုတော့အရင်ဦးသိန်းစင်စိုးရလက်ထက်2015ခုနှစ်ကသတ်မှတ်ခဲ့တာဖြစ်ပါတယ်ကျွန်တော်ကောင်းမြတ်ချူပါမြန်မာခတ်တရင်အေဂျင်စီကနေ DOE ကိုပေးပို့လိုက်တာဖြစ်ပါတယ်
သောတာရှင်များရှင် ပြောင်းနိုင်ငံကခေတ်သစ်ပိုလန်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပါဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွေမှုကြိုးပမ်းနေပါတယ်ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမယ်၂၁ရာစုပိုလန်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများပြောလည်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနှီးမြှုပ်နှံမှုတွေကြောင့်
ဒါမဲ့အင်္ဂါညဗီအိုအေတိုင်းရိုင်းလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းစွာတွေကိုတင်ဆက်သွားပါမယ်ကမ္ဘာပေါ်ကကြီးမားတဲ့နျူကလ িয়ার စစ်ရုံမတော်တဆပေါက်ကွဲမှုအတော်များများဖြစ်ခဲ့ပြီးနောက်ဒီနည်းပညာဆိုင်ရာလုပ်ငန်းကိုဆွန့်လွတ်ဖို့နိုင်ငံတကာအချို့မှာပြည်သူလူထုကဥဆောင်ပြီး PR ပေးတာတွေလှုပ်ဆောင်လာပါတယ်ဒါမဲ့လည်းအဆင့်မြင့်ဓာတ
ဝါရှင်တန်ပြည်နယ်ကတုံးမပြူတော်တဲ့စက်ရုံမှာမကြာသေးခင်ကမတော်တဆမှုဖြစ်ခဲ့လို့ရေဒီယိုတပ်သက်တီကြွဆုံပြစ်ပစ္စည်းတွေထွက်လာတာကြောင့်နျူကလ িয়ার ထုတ်လုပ်တဲ့ညီပညာဟောင်းတွေနဲ့ပတ်သက်ပြီးစိုးရိမ်မှုတွေတစ်ဖန်ပြန်ပြီးမြစ်တက်လာနေပါတယ်။အဲ့ဒီစက်ရုံမှာအလုပ်လုပ်ခဲ့ဖို့သူလောင်နီရော့စ်ကတော့အခုလိုပြောပါတယ်
Nobody has any idea how long it actually is.
ပြောကြမှုဖြစ်ခဲ့တဲ့နေရာမှာလူတွေမသွားကြလို့ရေဒီယိုတသက်တီကြွမှုကြောင့်ထိခိုက်ခြင်းရှိပေမဲ့အဲ့ဒီနေရာမှာပြန်ပြင်လို့မရလောက်အောင်ပျက်စီးနေတဲ့နျူကလ িয়ার ပစ္စည်းဟောင်းတွေအများများရှိနေတယ်လို့အာဏာပိုင်တွေကအတည်ပြုထားပါတယ်။အမေရိကန်ပြည်ထောင်စုစွမ်းအင်ဝန်ကြီးရစ်ဖယ်ရီကအခုလိုပြောပါတယ်။
ကျွန်တော်တို့အခုပဲသွားရောက်စစ်ဆေးဖော်ထုတ်သွားမှာဖြစ်ပါတယ်။ဒါပေမဲ့ပိုပြီးကြီးမားတဲ့ကိစ္စကတော့ကြံခဲ့တဲ့စွန့်ပစ်ပစ္စည်းတွေကိုဘယ်လိုရှင်းလင်းရမလဲဆိုတာပါပဲ။အတုံးမပြူရတဲ့နျူကလ িয়ার စက်ရုံပစ္စည်းတွေကနေဘေးကင်းလုံခြုံအောင်တိုးလောင်ထားတဲ့လောင်စာဆီတွေတခြားရေဒီယိုတပ်သက်တီပစ္စည်းကရိယာတွေနဲ့အဲ့ဒီနေရာကရေဒီယိုတပ်သက်တီကြွပစ္စည်းတွေကိုဖယ်ရှားပြဖို့ 30ကြာပြီးတဲ့နောက် Prongari Lino Nuclear အဆောက်အုံဟောင်းမှာရှင်းလင်းရေးလုပ်ငန်းတွေဆက်လက်လုပ်ကိုင်နေကြဆဲဖြစ်ပါတယ်။ Italy Nuclear ဆိုင်ရာတာဝန်ရှိသူတူဖြစ်တဲ့Alexander Dororo ကအခုလိုပြောပါတယ
် L'obiettivo finale è quello di
Radio Dad တတိကျွာကင်းမဲ့နေတဲ့နေရာသူတို့ဆိုစိမ့်လန်းဆိုပြီးတဲ့ data အဖြစ်သတ်မှတ်ထားရှိနိုင်အောင်ရည်ရွယ်တာဖြစ်ပါတယ်အကြက်သားပြည်သူတွေအနေနဲ့လိုအပ်တဲ့အဆောက်အုံတွေတည်ဆောက်လို့ရမယ့်နေရာမျိုးပ
ါလုံခြုံမှုပိုရှိပြီးနည်းပညာသင့်တဲ့တည်ဆောက်ထားတဲ့ nuclear ဆွမ်းအင်စက်ရုံတွေကတရုတ်နိုင်ငံမှာရင်ဆိုင်နေရတဲ့ကြီးမားတဲ့လေထုညံ့ညံ့မှုပြဿနာအတွေ့အကောင်ဆုံးနည်းလမ်းတစ်ခုဖြစ်ပါတယ်မကြာသေးခင်ကဘေကျင်းမြို့မှာကျင်းပတဲ့ nuclear ပြပွဲမှာကျောင်းနဲ့နိုင်ငံတကာရက်စစ်စွမ်းအင်ကုမ္ပဏီတွေကအပြိုင်ဆိုင်သူတို့ရဲ့နောက်ဆုံးပေါ်နည်းပညာတွေကိုပြသခဲ့ကြပါတယ်။တရုတ်နျူကလ িয়ার စွမ်းအင်စက်ရုံအသင်းကဂျန်ဟွာကျူကအခုလိုပြောပါတယ်
။ဟုတ်ပါတယ်။最重要的一个需求就是要发展。
ဖလုံတန်းဝေထုတ်လုပ်မှုတွေကိုရှော့ချဖို့ကြီးမားတဲ့တရားပေးမှုတွေခံရရတဲ့ကျွန်တော်တို့အတွက်ဖြစ်ရှင်းမှုအကောင်းဆုံးနည်းလမ်းကတော့တန်ရှင်းတဲ့စွမ်းအင်တွေကိုတိုးချဲ့ထုတ်လုပ်ဖို့ဖြစ်ပါတယ်။ဒီအခြေအနေမျိုးမှာနျူကလ িয়ার စွမ်းအင်ရဲ့အားတာချက်ကတော့တန်ရှင်းတဲ့စွမ်းအင်တစ်ခုဖြစ်နေတာပါ။နျူကလ িয়ার စွမ်းအင်ဟာအယုံကြည်အောင်စွမ်းအင်တစ်ခုဖြစ်တယ်လို့လက်စစ်မျိုးကိုလည်း24နာရီပတ်လုံးပေးနိုင်ပါတယ်
။ဒါပေမဲ့လည်း2011ခုနှစ်ဂျပန်ဖူကူရှိမားနျူကလ িয়ার ဘေးကဆိုဖြစ်ခဲ့ပြီးတဲ့နောက်တရုတ်နိုင်ငံကလည်းအီတလီနိုင်ငံလိုပဲနျူကလ িয়ার ဘေးကင်းလုံခြုံရေးအတွက်စိုးရိမ်မှုတွေရှိနေဆဲဖြစ်ပါတယ်။ဒီနျူကလ িয়ার ဆက်ရုံကိုအသုံးပြုတာမရှိတော့ပေမဲ့အများတန်းလူလူစိုးရိမ်နေရတယ်လို့ပဲ Prongari Lino နျူကလ িয়ার ဆက်ရုံနေမှာနေထိုင်သူတူကပြောပါတယ်။နျူကလ িয়ার စွမ်းအင်ဆိုင်ရာစိုးရိမ်ကြောက်လန့်မှုတွေပြေပျောက်သွားဖို့အဖြစ်နိုင်ဆုံးနည်းလမ်းတစ်ခုကတော့လူတွေအခြေတကျနေထိုင်တဲ့နေရာတွေနဲ့ကင်းဝေးတဲ့ပင်လယ်ပြင်မှာတည်ဆောက်သွားဖို့ပဲဖြစ်တယ်လို့နျူကလ িয়ার စွမ်းအင်ဆိုင်ရာကျွမ်းကျင်သူတွေကပြောကြပါတယ်ရှင်
။ရှားဖောင်ပြောပြသွားတာပါ။ ညာရေးဖုံဖြိုးမှုအားနည်းတဲ့ကလေးငယ်တွေဟာသူတို့ရဲ့နေစဉ်ပုံမှန်လှူရှားမှုနဲ့မတူတဲ့အပြောင်းအလဲတစ်ခုခုကိုကြုံလာရတဲ့အခါမျိုးမှာအဲ့ဒီအခြေအနေကိုသိပြီးတော့လက်မခံကျင်ကြပါဘူး။လိုက်ပါဆောင်ရွက်ဖို့လေခက်ခဲလေးရှိပါတယ်။ချီလီနိုင်ငံမှာတော့ခွေးတွေကိုတင်နန်းပေးနေသူတူဟာခွေးတွေကိုစေကန်းခေါ်လာပြီးကလေးငယ်တွေစိတ်သက်သာမှုရအောင်လုပ်ပေးတဲ့အခါအဲ့ဒီကလေးငယ်တွေအနေန
ကိုတန်းညွန့်ဦးကပြောပြမှာဖြစ်ပါတယ်။ဆရာဝန်အများစုဟာသူတို့ဆေးကောင်းတွေမှာခွေးတွေကိုလက်ခံလိမ့်မရှိပါဘူး။ဒါပေမဲ့လို့ချီလီနိုင်ငံကခလီသွားဆရာဝန်တယောက်ကတော့ညံရီဖုံပြိုးမှုအားနည်းတဲ့ခလီငယ်တွေကိုကူးသွားတဲ့နေရာမှာ ခွေးကအများကြီး အထောက်ပံ့ ဖြစ်စီရလို့ပြောပါတယ်။ဥပမာပြောရရင်ဒီကလေးတွေဟာသွားစိတ်ခန်းလာတဲ့လူတွေထိုင်ဆောင်ရတဲ့နေရာကိုတော့ဝင်မလာချင်ကြပါဘူး။ဒါပေမဲ့ခွေးရှိနေတဲ့ခါတော့သူတို့အတွက်အဖို့ရှိတယ်ဆိုတဲ့ခံစားချက်မျိုးကသွားစိတ်ခန်းနဲ့ဝင်လာချင်အထောက်အကူပေးပါတယ်။သွားဆရာဝန်တွေနဲ့တွေ့တိုင်းအော်ဟစ်ကိုက်ဖက်တဲ့အသက် 90ရွယ်ဒီယာဂိုရက်ဇယ်လီစီယောက်အခုချိန်မှာတော့ဇူကာလို့နာမည်ပေးထားတဲ့အနက်ရောင်လက်ဘရာဒိုခွေးကြောင့်မလို့သူ့ရဲ့သွားတွေကိုဆရာဝန်တွေကထိတွေ့ကန်တွေ့ကူတာရာအေးစစ်စစ်လက်ခံလာပါတယ်။
ဒီခွေးကြောင့်မလို့အခုလိုမျိုးရရပြောင်းသွားခဲ့တာလို့ဒီရက်ကူရဲ့မိခင်ကပြောပါတယ်။ရန်သေးတဲ့ကောင်ကဆယ်လီမန်တီအရင်ကဆိုရင်ကျမတို့သူ့ကိုရုပ်ရှင်သွားကြည့်မယ်ဟိုသွားမယ်ဒီသွားမယ်ဆိုတော့ညပြောရတာပေါ့နော်။အခုတော့အဲ့လိုမဟုတ်တော့ပါဘူး။သားတို့သွားစေခန်းသွားမှလား။သားရဲ့သွားတွေဘယ်တော့သွားပြမှလဲလို့တော့မှသူကမေးနေတာပါ။ခွေးတွေကိုလေ့ကျင့်သင်တန်းပေးနေတဲ့
raw varilla ဟာ အိမ်မှာခွေးတွေကမွေးပြီးတဲ့နောက်သူ့သားငယ်ရဲ့ရောဂါခြေနေတက်တာလာတာကိုတွေးခဲ့ရခြင်းကစပြီးတော့ Siwa kuda ma kulumi kuri ya toku yubu janya yagera wa. ဒီရယ်မန့်တနခန်စစ်ဖော်ရမအစရာကိုကင်တွေ့ရနေပတ်တော့တန်ပေါ့။အခုလောက်ထိအထီးရောက်မှုအကြီးအကျယ်ရှိလိမ့်မယ်လို့တော့ကျွန်တော်မထင်ခဲ့ပါဘူး။ကျွန်တော်တအားအတွက်အထောက်အကူဖြစ်မလားဆိုပြီးစလုပ်ခဲ့တာပါ။ဒါနဲ့ပဲတခြားလူတွေကလည်းသူတို့ကိုလည်းကူညီပါလို့ဆိုပြီးတော့ပြောလာတာတွေပို့ပြီးတော့များလာခဲ့တာပါ။ဗော်ရီလာမှာအခုဆိုလို့ရှိရင်ဒီလိုမျိုးဆေးကွေးရမှာထောက်ကူပေးတဲ့ခွေးချောက်ကောင်
mu dat de chin yu ne yin ba aw lo le chin pe tha ra ba khwe ri ne tyu dia pot tat so ka za ra ha sait phi zi mu ko yo ja si de twa se kan lo niya myu ma raw ma lou phit de su ra ko ro aw myin la ni de tu ye long gan ga tat de be phit par de khya
ကိုတန်းညုံတင်ပြခဲ့တာပါ VOA ကနေထုတ်လွှင့်တဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထက်ကပြောပြပေးပါဦးခင်ဗျာ
မြောက်ကိုရီးယားနိုင်ငံကအရင်ကစမ်းသပ်လိမ့်မရှိတဲ့တာလပစ်ပဲတင်းတဲ့ဒုံးကျည်အမျိုးအစားတဲ့တစ်စင်ကိုဒီကနေ့တင်းငင်းကနေနေမှာစမ်းသပ်ပါတယ်။အခုစမ်းသပ်တဲ့ဒုံးကျည်ကအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရည်ဖြစ်ဒုံးကျည်ဖြစ်ပြီးကီလိုမီတာ 4,500 ကျော်အမြင့်ထိရောက်ရှိနိုင်တယ်လို့လည်းပြောဆိုကြပါတယ်ရှင်။ကွန်ပျူတာဖိုင်တွေကိုဖွင့်မရအောင်လုပ်ပြီးပိတ်ဆံတဲ့ရွေးမှပြန်ပေးတဲ့ကွန်ပျူတာမားဝဲနဲ့ကမ္ဘာနိုင်ငံအတော်များများကတောင်းနေချီတဲ့ data networks တွေတိုက်ခိုက်ခံရမှုဟာဒီကနေ့တနင်္ဂနွေနေ့မှာ3ရက်မြောက်နေ့ကိုရောက်ရှိလာပြီဖြစ်ပေမဲ့ဘသူလက်ချက်ဆိုတာမသိရသေးပါဘူး။လုံခြုံရေးအတွက်ကွန်ပျူတာစနစ်တွေကို update လုပ်ကြဖို့ကွန်ပျူတာကျွမ်းကျင်သူတွေကတိုက်တွန်းသလိုငွေပေးပြန်ရွေးမှာကွန်ပျူတာအချက်အလက်ဖိုင်တွေကိုပြန်ဖွင့်ပေးတဲ့ virus နဲ့တိုက်ခိုက်ခံရသူတွေအနေနဲ့တောင်းတဲ့ငွေကိုမပေးကြဖို့ကိုလည်းကွန်ပျူတာကျွမ်းကျင်သူတို့ကကြံပြုထားပါတယ်။ဒီမိုကရက်တစ်ကွန်ဂိုနိုင်ငံမှာတော့ Ebola virus ကူးစက်သေဆုံးမှုတကြောပြန်ပြန့်ဖြစ်လာနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုလိုက်ပါတယ်။နိုင်ငံအရှိမြောက်ပိုင်းမှာ Ebola virus ကူးစက်ဖြစ်ပွားမှုကြောင့်လူ3ဦးသေဆုံးရတယ်လို့ကွန်ဂိုကျန်းမာရေးဝန်ကြီးကမနေ့စနေနေ့ကပြောဆိုတာဖြစ်ပါတယ်။ပြင်သစ်သမ္မတ Emmanuel Macron ဟာဒီကနေ့မေလ14ရက်နေ့မှာပဲသမ္မတအဖြစ်နဲ့ကြံသစ္စာချိန်ဆိုလိုက်ပါတယ်။သမ္မတတဲ့ Macron ကိုတာဝန်ကနေအားယူသွားပြီဖြစ်တဲ့သမ္မတဟောင်း François Hollande ကလည်းအီလီစင်နန်တော်မှာဒီကနေ့မနက်ပိုင်းတနာရီကြာတွေ့ဆုံခဲ့ပါတယ်။ Paris မြို့ကရှောင်းဆေးလီစေးလမ်းမကြီးမှာလည်းပြင်သစ်ပြည်သူတွေကသမ္မတတစ်ကိုကျူးဆိုနှုတ်ဆက်ခဲ့ကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။တင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမက်ဆီမွန်ဖြစ်ပြီးအတန်နှွင့် engineer ကတော့ Justin Tate ဖြစ်ပါတယ်။ VOA အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နိုင်ခွဲနေ9နိုင်အထိလိုင်းလိုမီတာ19.25ဒုကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2နိုင်အကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.